American ပြည်ထောင်စုအောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီရဲ့ Sub Committee တစ်ခုဖြစ်တဲ့ Asia Pacific နဲ့လက်နက်မပြန့်ပွားရေး Sub Committee ကြားနာပွဲကိုဇူလိုင်လ25ရက်နေ့မနေ့ဆင်နိုင်းမှာ Washington DC Congress အဆောက်အဦမှာကျင်းပခဲ့ပါတယ်။ဒီကြားနာပွဲမှာ Sub Committee ဥက္ကဋ္ဌဖြစ်သူ California ပြည်နယ်ကအောက်လွှတ်တော်ကိုယ်စားလှယ်Brett Sherman ကဦးဆောင်ခဲ့ပါတယ်။ကြားနာပွဲကို Human Rights in Southeast Asia A Regional Outlook အရှေ့တောင်အာရှလူအခွင့်အရေးအခြေအနေဒေသဆိုင်ရာအမြင်ဆိုတဲ့ခေါင်းစဉ်နဲ့ကျင်းပခဲ့တာပါ။ကိုရဲမင်းထွန်းကအပြည့်အစုံကိုစူးစီးတင်ပြပေးထားပါတယ်ရှင်
။ American ပြည်ထောင်စု Outlook တော့နိုင်ငံခြားဆက်ဆံရေးကော်မတီရဲ့အာရှ Pacific နဲ့လက်နက်မပြန့်ပွားရေး Sub Committee ကြားနာဆက်ဆံပွဲကို California ပြည်နယ်က Democratic အမတ် Brett Sherman ကဦးဆောင်ခဲ့ပြီး Florida ပြည်နယ် Republican Party အမတ်Ted Yoho, California ga Democratic amat u phit de Mike Levin ne, Pennsylvania pi ne ga Democratic amat Chrissy Holahan apawin, Outlook to amat twi tet yauk khe ja bare. Subcommittee ogata phit de Brett Sherman ga Myanmar naingan ma democracy yashi ye twe American ye ayi paw mu ko sa tin pyo ja khe bare.
We played speaking first of Burma, Myanmar. We played I think an important role in the return to some form of democracy.And the return of Aung San Suu Kyi to a high post in Burma.
ကျွန်တော်တို့မြန်မာနိုင်ငံမှာဒီမိုကရေစီရရှိအောင်နဲ့အရသာဆိုးရအာဏာရရှိကြိုးစားတဲ့အထက်မှာရေးပါတဲ့အခမ်းအနားကပါဝင်ခဲ့ပါတယ်။အခုအရသာဆိုးရလက်ထက်မှာပဲလူခွေရင်းနဲ့ပတ်သက်ပြီးအားရစရာမတွေ့ရသေးပါဘူး။ရခိုင်ပြည်နယ်ကရိုဟင်ဂျာလူမျိုးစုတွေအပေါ်ကျူးလွန်ခဲ့တဲ့အခြေအနေတွေဟာစိုးရွားလာပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံတွင်းရိုဟင်ဂျာဒုက္ခသည်တွေအခြေအနေတွေအများအန်းဒီလိုသွားနေတာဟာဘင်္ဂလားဒေ့ရှ်အတွက်လက်မခံနိုင်စရာဖြစ်တယ်လို့အမေရိကန်နိုင်ငံအတွက်လည်းလက်ခံလို့မရပါဘူးကျွန်တော်အရင်ကဘင်္ဂလားဒေ့ရှ်မြန်မာနယ်နိမိတ်ပြောင်းလဲပြဖို့ပြောခဲ့ပူးပါတယ်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ခါစီနာကလက်မခံခဲ့ပါဘူးဒီကတည်းကဒီလိုလူမျိုးတုံးကိစ္စတွေရှိခဲ့လို့ဆူဒန်နိုင်ငံမှာနယ်နိမိတ်ပြောင်းခဲ့တဲ့တာရကရှိခဲ့ပူးပါတယ
်အောက်လွတ်တော်အမတ်ဘရက်ရှာမန်ကအမေရိကန်နိုင်ငံကမြန်မာနိုင်ငံပေါ်အရင်ကချမှတ်ထားခဲ့တဲ့အရေးယူပိတ်ဆို့မှုတွေချမှတ်ဖို့ကိုဒေါက်ဆန်းစုကြည်ကမြစ်တာရက်ခံခဲ့တာဖြစ်ပြီးအဲ့ဒီပိတ်ဆို့မှုတွေဟာအလုပ်ဖြစ်ခဲ့ကြောင်းမကြာခင်ကပဲမြန်မာစစ်တပ်ခေါင်းဆောင်တချို့အပေါ်ခီးသွားလာမှုပိတ်ပင်ခဲ့ပေမဲ့ကျွန်တော်တို့ဒီထက်ပိုလုပ်ဖို့လိုအပ်ကြောင်းစစ်တပ်ရဲ့ဗန်ဒါရေးနဲ့တပ်ပိုင်လုံခြုံရေးတွေအပေါ်အရေးယူပိတ်ဆို့မှုလိုအပ်ကြောင်းလည်းပြောခဲ့ပါတယ်။အဲ့ဒီနောက် Refugee International အဖွဲ့ကဒေါက်တာ Helen Huang ကမြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေသမိုင်းကြောင်းကိုရှင်းလင်းပြီးဒီအကြက်တဲဖြေရှင်းဖို့အမေရိကန်နိုင်ငံဘက်ကလုပ်နိုင်တဲ့အကြံပြုချက်တွေကိုတင်ပြခဲ့ပါတယ်
။ The first pillar is increasing international pressure on Myanmar toward justice, accountability and conditions for return. This would include the US making a determination based on its 2018 report as to whether the abuses amount to crimes against humanity.
ပထမအချက်အနေနဲ့ဒုက္ခသည်တွေထာနေပြန်ဖို့နိုင်ငံတကာကဆက်လက်ဖိအားပေးဖို့ရပါတယ်။မြန်မာစစ်တပ်ပေါ်ဗန်ဒါရေးပိတ်ဆို့မှုတွေလုပ်ရပါတယ်။နိုင်ငံတကာရာဇဝတ်ခုံရုံး ICC ကဒီကိစ္စကိုကင်တွယ်နိုင်အောင်လုပ်ရပါမယ်။နောက်အချက်အနေနဲ့ Congress ကပြဋ္ဌာန်းထားတဲ့ Burma Act ကိုဆက်လက်ထားရှိဖို့လည်းလိုပါတယ်။တတိယအချက်ကတော့ Bangladesh နိုင်ငံကိုအကူအညီတိုးမြှင့်ပေးဖို့လိုပါတယ်။ဒုက္ခသည်တွေလွတ်လပ်စွာသွားလာနိုင်ဖို့လည်းလုပ်ရပါမယ်။အကောင်းဆုံးကတော့ဒုက္ခသည်တွေနေရပြန်ရေးပါ။ဒါပေမဲ့အဲ့ဒီအခြေအနေမရောက်နိုင်သေးပါဘူး။မြန်မာနိုင်ငံတဲမှာတွင်ဒုက္ခသည်9000လောက်ဟာစခန်းသွင်းခံထားရတယ်လို့ရခိုင်ပြည်နယ်အတွင်းကတိုက်ပွဲတွေကြောင့်သူတို့ရဲ့အခြေအနေကအလွန်ကိုဆိုးရွားနေပါတယ်
။ဂျာနာပွဲရဲ့ညီကုန်းချုပ်စကားပြောကြရမှာတော့အောက်လွတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီရဲ့အာရှပစိဖိတ်နဲ့လက်နက်မပြန့်ပွားရေးဆပ်ကော်မတီဥက္ကဋ္ဌဘရက်ရှာမန်ကဒေါက်ဆန်းစုကြည်အာနာမယခင်ကရခိုင်ကမြန်မာနိုင်ငံပေါ်ထားရှိခဲ့မှုတဲ့မြန်မာကြောင်မြက်တွေကိုပိတ်ပင်ထားတဲ့ Jade Egg မြန်မာကုမ္ပဏီနဲ့လူပုဂ္ဂိုလ်တွေအပေါ်ထားရှိတဲ့ဗန်ဒါရေးအရေးယူပိတ်ဆို့မှုတွေနဲ့နိုင်ငံကအဖွဲ့အစည်းတွေမြန်မာနိုင်ငံကိုအထောက်ပံ့ပေးမှုကိုပိတ်ပင်ထားခဲ့တဲ့အရေးယူပိတ်ဆို့မှုတွေစတဲ့အရေးယူပိတ်ဆို့မှုတွေကိုပြန်လည်ချမှတ်ဖို့စဉ်းစားသုံးသပ်ဖို့လိုအပ်ကြောင်းပြောကြားကြောင်းပါခင်ဗျာ